မြမပြေမှာလေဘေးဒုက္ခသည်နှစ်သန်းခွဲအတွက်နိုင်ငံတကာကယ်ဆယ်ထောက်ပံ့ရေးများပုံမဖွင့်ပေးဖို့စစ်ဆူရခေါင်းဆောင်များအဖိအားပေးတိုက်တွန်းနေတဲ့ကုလသမဂ္ဂတွဲမှုချုပ်ဘန်ကီမူဟာစိုက်ကလုန်းလေပြင်းမုန်တိုင်းတန်အကြီးအကျယ်ခံလိုက်ရတဲ့ ARD တိုင်းကိုကြားသာပတင်းတွေကသွားကြည့်ပါလေ။ဘန်ကီမူစီးနဲ့လိုက်ပါသွားတဲ့ရဟတ်ရင် ARD တိုင်းကအထည်နာဆုံးဒေသများအပေါ်မှာပြန်ဝဲကြည့်ပြီးတော့ကယ်ဆယ်ရေးစခန်းများကိုလည်းပဲဝင်ရောက်ရပ်နားကြည့်ရှုပါလေ။လေဘေးဒုက္ခသည်အမျိုးသမီးတူဦးအားစိတ်မပြတ်ပါနဲ့ကုညီဖို့ကုလသမဂ္ဂရောက်လာပါပြီလို့တွင်းမှုချုပ်ကအားပေးစကားပြောကြားခဲ့ပါတယ်။သုဒ္ဓအကြအဲ့ဒါလို့စစ်ဆေးမကြည့်ရှုမီဘာကီမူဟာစစ်ဆိုးရဝင်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်နဲ့ရန်ကုန်မှာတွေ့ဆုံပါတယ်။အသေးချေအပြက်စီးကကြီးမလွန်းလို့မြန်မာနိုင်ငံတိုင်းနိုင်ငံနဲ့အတင်းနဲ့မကင်တွဲနိုင်ပါဘူး။နိုင်ငံတကာရဲ့အကူအညီထောက်ပံ့များလိုအပ်တယ်လို့တွင်းမှုချုပ်ကရှင်းပြပါတယ်။ဝင်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကတော့လေဘေးကယ်ဆယ်ရေးအဆင့်ပြီးစီးသွားလို့ပြန်လည်ထူထောင်ရေးလုပ်ဖို့အချိန်ရောက်နေပြီလို့ပြန်ပြောပါလေ။ဘယ်လောက်ထိပျက်စီးသွားတယ်ဆိုတာမှန်မှန်ကန်ကန်တိတိကျကျစူးစမ်းဖို့လိုအပ်သေးတယ်ဆိုကအာဆီယံတွဲမှုချုပ်ဆူဒန်ပက်စဝန်ကလည်းပဲစစ်ဆူရကိုပြစ်တင်ဝေဖန်လိုက်ပါလေ။မေလ3ရက်နေ့နာရဂစ်စိုက်ကလုန်းလေပြင်းပုံတိုင်းကျပြီးကတည်းကကုလသမဂ္ဂတွဲမှုချုပ်အနေနဲ့စာရေးလို့လဲစာမပြန်တယ်လီဖုန်းဆက်လို့လဲတယ်လီဖုန်းမကင်တဲ့ဗိုလ်ချုပ်မူကြီးသန်းရွှေနဲ့ဘန်ကီမူဟာဒီကနေ့နေပြည်တော်မှာသွားရောက်တွေ့ဆုံဖို့အစီအစဉ်ရှိပါတယ်
။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမူဟာတောက်ကြနေကြရင်တော့ထိုင်းနိုင်ငံဘန်ကောက်မြို့စီကိုပြန်သွားပြီးတော့တင်းငွေတွေနေကြမှကုလသမဂ္ဂနဲ့အာဆီယံတို့ဦးစီးပြုလုပ်မဲ့ဒီအလှရှင်ညီလာခံကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံစီကိုပြန်လာမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာနာဂစ်ဆိုက်ကလုန်းမုန်တိုင်းထံခံထားရတဲ့ထဲကဒုက္ခသည်25ရာခိုင်နှုန်းစီကိုပဲအခုအညီတွေရောက်သေးတယ်လို့ကုလသမဂ္ဂကပြောပါတယ်။စားစရာတောက်စရာနဲ့နေစရာမရှိကြတဲ့အတွက်နောက်ထပ်လူတွေအများကြီးအသက်ဆုံးရှုံးနိုင်တယ်လို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကသတိပေးနေကြပါတယ်။လယ်သမားတွေအနေနဲ့လည်းနောက်ရာသီမှာကောက်ပဲတီးနှံတွေကိုမစိုက်ပျိုးနိုင်ဘူးဆိုရင်ပြဿနာဟာဆက်ပြီးတော့ဖြစ်နေဦးမှာပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကထပ်မံပြောကြားခဲ့ပါတယ်။ထောက်ပံ့ရေးပစ္စည်းတွေတည်ဆောင်လာတဲ့ American Six ကုန်တင်ရင်ကုန်တင်လေရင်တချို့ကိုကြာတာပရင်းနေတော့ကအစိုးရကရန်ကုန်ကိုဆင်းခွင့်ပြုခဲ့ပါတယ်။ဒါပေမဲ့ကယ်ဆယ်ရေးပစ္စည်းတွေတန်ချိန်ပေါင်းမြောက်များစွာတင်ဆောင်ထားတဲ့ American စစ်သင်္ဘောတွေကတော့မြန်မာကမ်းရိုးတန်းလွန်မှာစောင့်ဆိုင်းနေရဆဲဖြစ်ပြီးတော့မြန်မာရေပိုင်နဲ့ထဲကိုဝင်ခွင့်ကိုစစ်အစိုးရကအခုချိန်ထိမပေးသေးပါဘူး။မုံတိုင်းတန်ဆိုးဆိုးဘွားဘွားခံထားရတဲ့ဒေသတွေမှာအခုအညီတွေဘလောက်လိုအပ်တယ်လဲဆိုတာကိုစမ်းစစ်နိုင်ဖို့တောက်ကြနေမှာမြန်မာအစိုးရစီစဉ်တဲ့ခရီးစဉ်နဲ့သွားဖို့အတွက်အမေရိကန်ကယ်ဆယ်ကူညီရေးဆိုင်ရာကျွမ်းကျင်သူဝီလျံဘာဂါကိုမြန်မာအစိုးရကလောက်ခွင့်ပေးထားပါတယ်။မစ္စတာဘာဂါဟာမြန်မာနိုင်ငံမှာမုံတိုင်းတန်ခံခဲ့ရပြီးကတည်းကစစ်အစိုးရကခွင့်ပြုတဲ့ပထမဆုံးသောအမေရိကန်အစိုးရရဲ့ကယ်ဆယ်ရေးဆိုင်ရာကျွမ်းကျင်သူဖြစ်ပါတယ်။မစ္စတာဘာဂါရဲ့တခြားလုပ်ဖော်ကိုင်ဘက်တွေကတော့ပြည်ဝင်ခွင့်ဗီဇာရဖို့ထိုင်းနိုင်ငံမှာစောင့်စားနေရဆဲဖြစ်ပါတယ်။မုံတိုင်းထံကြောင့်တေဆုံးသူပေါင်းဟာခမန်းကြီး 9,800 ရှိပြီးတော့ 9,600 ဟာလည်းပျောက်ဆုံးနေတယ်လို့စစ်အစိုးရကပြောပါရယ်ပြည်လဲထူထောင်ရေးတွေလုပ်ဖို့အတွက်နိုင်ငံတကာကထောက်ပံ့ကြေးအမေရိကန်ဒေါ်လာ 17 ဘီလီယံလိုတယ်လို့စစ်အစိုးရကတောင်းဆိုထား